မြန်မာနိုင်ငံမှာနိုင်ငံတွင်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူပေါင်းဆောင်ရွက်ရုံးအိုချာကပြောဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကပုံထိုးနေ့မှာပြောပါတယ
် To reach all of the 6.2 million people in Myanmar who need humanitarian aid,We need improved access.
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတည်းကပြည်သူ6.3 သန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဘဏ်တွေမှာကန့်သက်ချက်တွေရှိနေတာစတဲ့အဟန့်အတားတွေအများပြည်လဲသွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကဂျွန်လ3ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြည်ခရက်နဲ့ဖက်ပြော်ရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူ9,000+ရှိပြီးတော့အိနေဂျင်ထိုင်းနဲ့အိန္ဒိယကိုထွက်ပြေးရသူက4,000+ရှိကြောင်းလည်းကုလသမဂ္ဂကပြောပါရယ်စစ်အာဏာမသိမ်းခင်ကအကြမ်းဖက်မှုတွေကြောင့်နိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြေးရသူက3,000-4,000+လောက်ရှိနေပြီးသားဖြစ်တာကြောင့်လက်ရှိအိုးအိမ်စွန့်ထွက်ပြေးရသူစုစုပေါင်းသသန်းကျော်ရောက်လာတာဖြစ်ပါရယ်ဒီနှစ်ဧပြီလကစပြီးတော့မိုးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့ခက်ခဲခက်ခဲနေနေရတဲ့ရခိုင်ကချင်ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေကပြည်တွင်းဒုက္ခသည်တွေရဲ့တဲအိမ်တွေမိုးကြောင့်ပျက်စီးခဲ့ရတယ်လို့ဒေသခံလူမှုအဖွဲ့အစည်းတွေနဲ့အကူအညီပေးအေဂျင်စီတွေပူးပေါင်းပြီးတော့စာနာရိတ်ခါဆေးဝါးနဲ့အခြေခံလိုအပ်ချက်တွေကိုပေးအပ်နိုင်ဖို့ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။မိုးတွင်းကာလထက်ကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေအခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။